ဝိပဿနာရှိတာဝိပဿနာတရားအထုတ်တာကိုကောင်းတယ်လို့ရှိလို့သာမှအထူးပြောနေဖို့မလိုပါဘူး။ညာကပဲသဘောပေါက်နားလည်နေကြပါဘူး။သာရပုဂ္ဂိုလ်များနဲ့သာဆိုင်တယ်ငါတို့နဲ့မဆိုင်ဘူးလို့ထင်မှပြီးတော့အဲဒီတုန်းကလူတွေဟာဝိပဿနာမှသိပြီးစိတ်ဝင်စားကြသည်ကြီးဝိပဿနာလုပ်ငန်းတရားဟောလို့ရှိရင်လူတွေနဲ့မထိုက်တန်တာကိုဟောသလိုဖြစ်ပြီးတော့နေတယ်အဲဒီတော့ကဘုန်းကြီးတို့ကလည်းဝိပဿနာကိုစပြီးဟောပါစရှိသေးတယ်ဒါကြောင့်အဲဒီတော့ကဆိုရင်တော်တော်ကိုတိုက်တွန်းပြီးဟောရပါတယ်ဒါပေမဲ့အခုတော့ဝိပဿနာအလုပ်ဆိုတာဟာလူတိုင်းလူတိုင်းအားထုတ်ကောင်းတယ်ဘုရားအားထုတ်ရင်ဝိပဿနာအလုပ်ဟာအကောင်းဆုံးပဲလို့လူတွေကဒီလိုသဘောပေါက်နေကြပါပြီ။ဒါကြောင့်တရားဟောမယ်ဆိုလို့ရှိရင်တရားနာမဲ့လူတွေကဝိပဿနာတရားကိုဟောပါဖျားလို့ဒီလိုတောင်းလျှောက်ထားကြသေးတယ်။ဒါပေမဲ့လို့ဝိပဿနာလုပ်ငန်းစဉ်ရိုးရိုးလေးဟောရင်တချို့ကကောင်းကောင်းမနာတတ်ကြဘူး။တရားနာနေရင်ကတောင်းတချို့ကထသွားတတ်ကြသေးတယ်။အဲဒီလိုထသွားတဲ့လူတွေကိုလည်းအပြစ်တင်စရာတော့မရှိပါဘူး။ဘာကြောင့်လဲဆိုရင်လူတို့မှာနားလည်နိုင်တဲ့အသိဉာဏ်အခြေခံကမှမရှိသေးတဲ့ဟာကိုတချို့ကသမထကဝိပဿနာအနေနဲ့ယုံကြည်ပြောဟောနေကြတယ်။တချို့ကလည်းဝိပဿနာအစီအကိုသမထလိုပဲထင်နေကြတယ်။ဘာမှမဟုတ်ဘူးလို့လည်းတချို့ကပြောဆိုနေကြတယ်။တချို့ဟောတဲ့ဝိပဿနာကသာသာပေသာပြောင်းတော့လဲတကယ်အားထုတ်ပြီးသူတို့ဒီလိုကြတော့မဖြစ်နိုင်တဲ့လုပ်ငန်းစဉ်တွေဖြစ်နေတယ်။ဒါကြောင့်တချို့ပုဂ္ဂိုလ်တွေမှာဝိပဿနာနဲ့စပြီးမဝေကွဲနိုင်ပဲရှိနေကြတယ်။ဒါကြောင့်ဒီကနေ့ဝိပဿနာအကြောင်းကောင်းကောင်းသဘောပေါက်သွားအောင်လို့ဝိပဿနာအခြေခံတရားကိုဟောရမယ်။အခုခေါ်ပြောမယ်ဝိပဿနာအခြေခံတရားဟာသူတို့လေးနဲ့ရေလည်းပြည့်စုံတယ်ရင်လဲရှင်းတယ်ကောင်းလဲကောင်းတယ်ဒီတရားထဲမှာဝိပဿနာရဲ့အခြေခံတွေကိုလောလောကူကူနဲ့မှတ်သားထားရအောင်ကောင်းစဉ်ဆောင်ပုဒ်လေးတွေပါအစီအစဉ်ထားတယ်ဒါကလည်းခုမှအစီအစဉ်တာမဟုတ်ပါဘူးလွန်ခဲ့တဲ့ဇန်နဝါရီ20လောက်ကလေးကစပြီးအစီအစဉ်ပြီးတော့ဟောနေပါတယ်ဒီတရားကိုဟောဘူးတာလည်းအချိန်ပေါင်းတော်တော်များပါပြီဒီသာသနာ့ဤသာမှာလည်းအရင်ကဟောဘူးပါပြီ။ဒါကြောင့်ဒီကနာဘူးတဲ့ပုဂ္ဂိုလ်တွေမှာတော့နာဘူးထမှန်ဆိုတဲ့အတိုင်းထပြီးဟောတယ်ထပြီးနာရတယ်လို့မှတ်ကြပြီတော့ဒီလိုဟောဘူးတာတွေကိုထပြီးမဟောတော့ပဲအသေးအသေးကြီးရှောက်ဟောနေမယ်ဆိုလို့ရှိရင်ဒီတရားကိုမကြဘူးသေးတဲ့လူသေးတယ်မှာအလွန်အရေးကြီးတဲ့ဒီလိုတရားမျိုးကိုမနာရဘဲဖြစ်နေတော့မှာပေါ့ဒါကြောင့်အရေးကြီးတဲ့ဒီလိုတရားတွေဟာသခါသခါမကြဟောတဲ့တရားတွေပါပဲဒါကြောင့်ဒီနေ့ဒီဝိပဿနာအခြေခံတရားကိုဟောတာပဲပထမကောင်းဉာဏ်ဆောင်ဖို့ကဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်းတဲ့အဲဒီဆောင်ဖို့ကိုဆိုကြရမယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်းဆို
ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်
းဝိပဿနာဉာဏ်ဆိုတာဘယ်လိုဟာကိုရှိရသလဲဘယ်လိုအားလို့ရှိပြီးတော့ဝိပဿနာဉာဏ်ဖြစ်တယ်လဲလို့ဒီမိကုံးကမေးထားတယ်။ဒီချက်ဟာအမှန်တန်လဲရေးကြည့်ပါတယ်။ဘာကြောင့်လဲဆိုတော့သမထဘာဝနာအနေနဲ့ရှိတယ်ဆိုတာကသမာဓိဖြစ်အောင်လို့ရှိတာကတစ်မျိုး၊ဝိပဿနာဉာဏ်ဖြစ်အောင်လို့ရှိတာကတစ်မျိုး၊ဒီလိုနှစ်မျိုးရှိတယ်။ပထဝီမြေကတိုင်း၊အာဘောမြေကတိုင်း၊ဒေဇောမြေကတိုင်းဝါယောလေးကတိုင်းအစရှိတဲ့ကတိုင်း၁၀ပါးအာယုံ၁၀မျိုးကိုရှုရင်သမာဓိသာဖြစ်တယ်။ အဲ့ဒါဝိပဿနာမဟုတ်ဘူးပြီးတော့ကုရုမာရကဖူးဖူးရောင်နေတဲ့သူတွေကောင်ကြီးဝိနီလကညုံမဲနေတဲ့သူတွေကောင်ကြီးအစရှိတဲ့အာဓုဘအယုံ10မျိုးပဲရှိရင်လဲသမာဓိသာဖြစ်တယ်အဲ့ဒါလည်းဝိပဿနာမဟုတ်ဘူးပြီးတော့အနုတ္တိ10ပါးတဲ့ကဘုရားနုတ္တတိမြတ်စွာဘုရားဤဂုဏ်တော်တွေကိုနှလုံးသွင်းဆင်ခြင်တာဓမ္မာနုတ္တတိတရားတော်ဤဂုဏ်တော်တွေကိုနှလုံးသွင်းဆင်ခြင်တာသံဃာနုတ္တိသံဃာတော်ဤဂုဏ်တော်တွေကိုနှလုံးသွင်းဆင်ခြင်တာသီလနုတ္တတိမိမိသီလကိုယ်ကိုနှလုံးသွင်းဆင်ခြင်တာသာဃာနုတ္တတိမိမိစွန့်ကြဲဒေကံလှူဒါန်းမှုတဲ့ဒါနကုံကိုနှလုံးသွင်းဆင်ခြင်တာဒေဝတာနုတ္တတိနတ်တို့ရဲ့တရားသီလအစရှိသောဂုံနဲ့ဥပမာပြုပြီးတော့မိမိမှာရှိတဲ့တရားသီလအစရှိသောဂုံတွေကိုနှလုံးသွင်းဆင်ခြင်တာဥပသမာနုတ္တတိနိဗ္ဗာန်ရဲ့ဂုံကိုနှလုံးသွင်းဆင်ခြင်တာမရဏနုတ္တတိသေခြင်းတရားသေခြင်းအကြောင်းကိုနှလုံးသွင်းဆင်ခြင်တာဒါတွေဟာသမာဓိဖြစ်တဲ့အလုပ်တွေပဲဝိပဿနာဉာဏ်ဖြစ်တဲ့အလုပ်မဟုတ်ဘူးပြီးတော့ဘာဂတာတတိသံမင်းမွေးញင်ခြေသက်လက်သက်သွားအေးအသားအကျော်အယိုးရိုးရိုးချင်းစီအညို့စသည်ဖြင့်ကိုယ်ထဲမှာရှိနေတဲ့32မျိုးသောအဖို့စုတွေကိုနှလုံးသွင်းဆင်ခြင်းပြီးရှုနေတာလဲသမာဓိဖြစ်တဲ့လို့ပဲဝိပဿနာဉာဏ်ဖြစ်တဲ့လို့မဟုတ်ဘူးပြီးတော့သတ္တဝင်တဲ့ကိုရှုရတဲ့အာနာပါနာတတိဆိုတာလဲသမာဓိကမ္မထမယ်ဒါပေမဲ့ဒီအာနာပါနာကမ္မထမှာတော့ဝိပဿနာဉာဏ်ဖြစ်အောင်ရှုတဲ့နည်းလည်းရှိပါတယ်။ဒါပေမဲ့ဥဒ္ဓရိမကသမာဓိကမ္မထနဲ့မှာပြထားလို့ဘုန်းကြီးတို့ကလည်းပဲသမာဓိကမ္မထလို့အမည်ပေးလိုက်ရတာပဲ။ပြီးတော့မေတ္တာ၊ကရုဏာ၊မုရိဒာ၊ဥပေက္ခာဆိုတဲ့ဇမဝိဟာရကမ္မထ၄ပါးအာယုဘဇာနေကိုရအောင်အားထုတ်ရတဲ့အာရုဘကမ္မထက၄ပါးဒီစီသားလဲသမာဓိကမ္မထာကြီးပဲပြီးတော့စားတောက်တဲ့အစာအာဟာရတွေကိုဆက်ဆုပ်ွယ်ထင်အောင်သင်ကျင်ရတာကဟာရီပฏิကူလာပညာတဲ့အဲ့ဒါလဲသမာဓိကမ္မထာမယ်ပြီးတော့မိမိကိုယ်ထဲမှာရှိနေတဲ့ဓာလေးပါးကိုဆွဲကြပြီးရှုတာကသတုဓာတုဝါဟုထံကမ္မထာနဲ့ဒါကတော့သမာဓိကမ္မထာဖြစ်ပေမဲ့လို့ဝိပဿနာရဲ့အခြေခံလဲဖြစ်တဲ့အတွက်ဝိပဿနာနဲ့လဲဆိုင်ပါလေ။အဲအခုပြောပြတာတွေဟာရေအတွက်အားဖြင့်အမျိုးပေါင်း40ရှိတယ်။သမာဓိကမ္မထာနွေကြီးပဲ။ဒါတွေတဲကဝိပဿနာနဲ့ဆက်ဆံတဲ့အာနာပါနတစိတဲ့ဘိုင်းနဲ့သုဒ္ဓတဝါဝဌာမတဲ့ဘာ။ကျန်တဲ့ကမ္မထာအာယုန်တွေကိုရှိရင်သမာဓိသာဖြစ်တယ်။ဝိပဿနာတော့မဖြစ်ဘူး။ဝိပဿနာဖြစ်စေခြင်းအဲ့ဒီသမာဓိကိုပဲဖတ်ပြီးရှုမှဝိပဿနာဖြစ်နိုင်တယ်။ဒါကြောင့်ဝိပဿနာဉာဏ်ဖြစ်အောင်ဘယ်လိုတရားတွေကိုရှုရသလဲလို့ဒီမေးခွန်းကိုထုတ်ပြထားတာ။ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှုရဖြစ်သနည်းလဲ။ဒီမေးခွန်းကိုအခုအပြည့်ပေးရမယ်။ဆွဲလန်းနိုင်ရာ၅ခန္ဓာမှာသာရှုရဖြစ်သတည်း။အဲ့ဒါကအပြည့်ပဲ။ဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးကိုအမှန်တရားရှုပြီးတော့ဝိပဿနာဉာဏ်ဖြစ်ပါတယ်တဲ့။ဘတ်တော်ရီရဲ့သာနာမှာရှိနေတဲ့လောကီယုံနာတွေကိုပါဠိလိုဥပါဒာနဲ့ခန္ဓာလို့ခေါ်တယ်။အဲဒါကိုဗမာလိုဥပါဒာနဲ့ခန္ဓာလို့ဘာသာပြန်ဆိုထားကြတယ်။ဥပါဒနာကဆွဲလန်းတာ။ခန္ဓာကတော့ယုံနာအစုဝဲလာနိုင်တဲ့ယုံနာစုတရားတွေလို့ဆိုလိုတယ်အဲ့ဒါတွေကိုကာမှုပါရံခေါ်တဲ့ဒနာနဲ့လဲပါရပြီးဆွဲလာနိုင်တယ်ဒိဋ္ဌိပါရံခေါ်တဲ့ဒိဋ္ဌိနဲ့လဲပဲထင်မှားပြီးဆွဲလာနိုင်တယ်ဒီလိုဒနာနဲ့ဒိဋ္ဌိနဲ့ဆွဲလာနိုင်တဲ့ခန္ဓာ၅ပါးတရားတွေဟာဥပါဒနဲ့ခန္ဓာတွေပဲဒီခန္ဓာ၅ပါးတရားတွေကိုအမှန်တိုင်းသိအောင်ရှုရတယ်အဲ့ဒါတွေကိုမရှုလို့မှန်တိုင်းမသိရင်တဏှာနဲ့ဒိဋ္ဌိနဲ့ဆွဲလာနိုင်တယ်ရှုလို့မှန်တိုင်းသိသွားရင်တော့မဆွဲလာနိုင်ဘူးအဆွဲလန်းကင်းသွားတယ်ဒါကြောင့်မဆွဲလာနိုင်အောင်အဆွဲလန်းကင်းအောင်လို့ အဲ့ဒါတွေကိုအမှန်တိုင်းသိဖို့ရှိရတယ်။အဲ့ဒါတွေကိုအမှန်တိုင်းရှုသိပြီးတော့ဝိပဿနာဉာဏ်ဖြစ်ပါတယ်တဲ့။အဲ့ဒီခန္ဓာ၅ပါးကိုသိနာလဲအောင်လို့ပတိပြီးရှင်းပြီးတော့ပြောရအောင်မယ်။အဲအခုပထမဆံမုတ်ကလေးကစားပြီးဆိုကြအောင်လို့ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်းဆို
ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်
းအဲ့ဒါကအမေးပဲအရှိကတော့ဝေလံနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်သည်ဆို
ဝေလံနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်သည်ဝေလံနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်သည်ဝေလံနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်သည
်ဝေလံနိုင်တဲ့ခန္ဓာငါးပါးကိုအမှန်တိုင်းရှုပြီးတော့ဖြစ်ပါတယ်ဝိပဿနာဉာဏ်ဆိုတာဘုရားငါပြောခဲ့တဲ့ကပိုင်းအာယုံကိုရှုလို့လည်းမဖြစ်ဘူးအတုကအာယုံကိုရှုလို့လည်းမဖြစ်ဘူးအနုဒတိမေတ္တာစရိယရှုလို့လည်းမဖြစ်ဘူးဒါဖြင့်ဘာကိုရှုရမလဲဆိုရင်သွေလာနိုင်တဲ့ခန္ဓာ၅ပါးကိုရှုရမယ်တဲ့သွေလာနိုင်တဲ့ခန္ဓာ၅ပါးဆိုတာရုပ်ခန္ဓာဝေဒနာခန္ဓာမြင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ဒီ၅ပါးပဲဒီခန္ဓာ၅ပါးဆိုတဲ့ဤကတော့ဗမာပြည်မှာတရားလိုက်စားတဲ့လူတိုင်းလူလိုပဲနှုတ်တဲ့နေတာပါအဲ့ဒီခန္ဓာ၅ပါးတွေကိုအမှန်တိုင်းသိအောင်ရှုရမယ်ဒီလိုရှုပြီးအမှန်တိုင်းသိရင်ဝိပဿနာဉာဏ်ပါပဲဒီခန္ဓာ၅ပါးတွေကိုအမှန်တိုင်းမသိရင်တော့ဥပါဒံလို့ခေါ်တဲ့တဏှာနဲ့ဒိဋ္ဌိကဆွဲလန်းသွားတယ်။တဏှာကตายာပြီးတော့ဆွဲလန်းတယ်။ဒိဋ္ဌိကအထင်မှားပြီးတော့ဆွဲလန်းတယ်။အဲဒီဥပါဒံနဲ့ခန္ဓာတွေကဘယ်ဟာတွေလဲဆိုရင်အခုလူတွေအများအပြားတွေ့နေကြရတဲ့တရားတွေပါပဲ။တခြားသွားပြီးတော့ဆက်ကဲခဲခဲရှားယူရမယ့်တရားတွေမဟုတ်ပါဘူး။ပုဂ္ဂိုလ်တွေမှာသင်္ချာတွေ့နေရတာတွေပါပဲ။ဘယ်လိုလဲဆိုရင်မြင်တဲ့အခါမှာမြင်ရတာသင်္ချာတွေ့ရတယ်။ကြားတဲ့အခါမှာကြားရတာတွေ့ရတယ်။အနားနာတဲ့အခါမှာနားရတာတွေ့ရတယ်။အရာတာကိုစားသီးတဲ့အခါမှာအဲဒီသိရတာတွေ့ရတယ်။ကိုယ်ပါတွေ့ထီးတဲ့အခါမှာဒုတိယကတွေ့ရတယ်။ဒီကုစင်းစားကြံသိနေတဲ့အခါမှာကြံသိရတာတွေ့ရတယ်။လက်ခြေကိုကွေးလိုက်ရင်ဆန်းလိုက်ရင်လှူချလိုက်ရင်အဲ့ဒီကိုယ်ရဆန်းရလှုပ်ရှားရကဒီခန္ဓာ၅ပါးကိုတွေ့ရတယ်။ခန္ဓာ၅ပါးသဘောတရားမှမသိတာတော့ပဲလူပါတယ်။အဲ့ဒါကလည်းသိအောင်မရှိတဲ့အတွက်အမှန်တိုင်းမသိပဲရှိနေတာပါပဲ။မရှိလို့မသိကြတဲ့အတွက်အဲ့ဒါတွေကိုတဏှာနဲ့ဒိဋ္ဌိနဲ့ဆွဲလာပြီးနေကြတာပဲ။ကဲအခုလက်ခြေကွေးတာလေးကစားပြီးပုံစံထုတ်ပြောမယ်။ဝေးတဲ့အခါဘာတွေဖြစ်သလဲဝေးမယ်လို့ကြားတဲ့စိတ်ကလေးကစပြီးဖြစ်လာတယ်ပြီးတော့မှဝေးတဲ့ရုပ်ကလေးတွေတွေ့ချင်းတွေ့ချင်းဖြစ်လာတယ်ဒီလိုဖြစ်လာရမှာဝေးမယ်ကြားတဲ့စိတ်ကလေးတွေဘာတွေပါသလဲဆိုရင်နာမ်ခန္ဓာ၄ပါးပါတယ်ပါပုံကတော့ဝေးမယ်လို့ကြံသိတဲ့စိတ်ကဝိညာဉ်နဲ့ခန္ဓာတဲ့ဝေးမယ်ကြံပြီးကိုရမှာဝမ်းမြဝမ်းသာနဲ့ဝေးတာလည်းရှိတယ်။ဒီနှလုံးမသာဖြစ်ပြီးဝေးတာလည်းရှိတယ်။စိတ်မရှင်မညိုးရိုးရိုးအနေထားနဲ့ဝေးတာလည်းရှိတယ်။ဒီလို၃မျိုးရှိပါတယ်။ဒီ၃မျိုးထဲမှာဝမ်းမြဝမ်းသာနဲ့ကိုရင်အဲဒီဝမ်းသာတာကိုသောမနာဝေဒနာလို့ခေါ်တယ်။ဝေဒနာခန္ဓာပဲ။ဒီနှလုံးမသာဖြစ်ပြီးစိတ်ဆိုးစိတ်ပြက်ပြီးကိုရင်အဲ့ဒီစိတ်နှလုံးမသာတာကိုဒေါမနတာဝေဒနာလို့ခေါ်တယ်။ဝေဒနာခန္ဓာပဲ။မရှင်မညှိုးရိုးရိုးစိတ်နေထားနဲ့ကိုရင်အဲ့ဒီရိုးရိုးစိတ်နေထားကိုဥပိ္ပခဝေဒနာလို့ခေါ်တယ်။ဝေဒနာခန္ဓာပဲ။ဒါကြောင့် ်ဝိမဲလို့ကြံရမှာဝေဒနာခန္ဓာလည်းပါတယ်ပြီးတော့ဝိမဲလို့မှတ်သားတဲ့သိညာလည်းပါတယ်အဲ့ဒါကသိညာခန္ဓာပဲပြီးတော့ကိုယ်ဘုရားစိတ်စောတိုက်တွန်းပေးတဲ့သဘောလေးလည်းပါတယ်သူကတော့ဝေးလိုက်ဝေးလိုက်လို့မဆိုတော့လဲဆိုပြီးတခဲတော့စိတ်ထဲကနေပြီးတိုက်တွန်းနေတဲ့သဘောပါပဲအဲ့ဒီလိုစိတ်ထဲကတိုက်တွန်းနေတဲ့သဘောလေးဟာသင်္ခါရခန္ဓာပဲဒါကြောင့်ဒုမေကြံတဲ့သဘောတရားလေးထဲမှာဝေဒနာလည်းပါတယ်ဉာဏ်လည်းပါတယ်သင်္ခါရလည်းပါတယ်ဝိညာဉ်လည်းပါတယ်နာမ်ခန္ဓာ၄ပါးလုံးပါတယ်တွေ့တယ်ဆိုတဲ့လှုပ်ရှားမှုထဲမှာတော့ရုပ်တရားကြီးပဲသူကတော့ရုပ်ခန္ဓာတက်တက်ပါပဲအဲ့ဒီတော့ဝိညာဏနဲ့ကြွေးတာဒီနှစ်ခုပေါင်းလိုက်ရင်ခန္ဓာ၅ပါးပဲဒါကြောင့်လက်ကလေးတစ်ကွေးထဲမှာခန္ဓာ၅ပါးပါနေတယ်တွေ့ွေ့ရွေးလိုက်ရင်ခန္ဓာ၅ပါးပဲနောက်တွေ့ရွေးလိုက်ရင်လည်းခန္ဓာ၅ပါးပဲတွေ့တိုင်းတွေ့တိုင်းခန္ဓာ၅ပါးတွေကြီးအစင်းစင်ဖြစ်နေတယ်အဲ့ဒါတွေကိုမမကံကမရှိဘူးလို့မမကံကမသိဘူးဆိုရင်ဘယ်လိုထင်သွားသလဲဆိုတော့အဲ့ဒါကိုခွန်ကြီးတို့ကတောင်းပြပြနေကြမလို့ပါဘူးလက်ကိုကိုင်းနေကြတဲ့ပုဂ္ဂိုလ်တွေကသူ့အကူပဲစဉ်းစားပြီးဖြစ်နေပါတယ်ဘယ်လိုထင်မှသလဲဆိုတော့ကိုင်းမယ်ကြံတာလဲငါပဲလက်ကိုကိုင်းလိုက်တာလဲငါပဲလို့ဒီလိုထင်နေကြတယ်မဟုတ်လားအဲလူတိုင်းလူတိုင်းပဲဒီလိုထင်နေကြပါတယ်ကလေးတွေကိုမေးကြည့်ပါဒီတိုင်းပြောပါလိမ့်မယ်သာမတတဲ့လူကြီးတွေကိုမေးကြည့်ရင်လည်းဒီတိုင်းပြောမှာပဲသာတတဲ့ပုဂ္ဂိုလ်မေးကြည့်ရင်လည်းပဂရိစိတ်ထင်ကိုပြောရင်တော့ဒီတိုင်းပြောမှာပဲသို့တော်လဲသူကတော့သာတတာနဲ့စာနဲ့ kait ညီအောင်လို့ယုတ်တရားနာတရားတွေပဲလို့ဒီလိုလဲပြောရင်ပြောမယ်အဲ့ဒါကတော့သူညာနဲ့ထင်တာမဟုတ်ပါဘူးသူကိုယ်တိုင်သိတာမဟုတ်ပါဘူးသာသိကျမ်းဂန်ထဲကပါတဲ့အတိုင်းစာနဲ့ပင်နဲ့ kait ညီအောင်လို့ရန်ဆပြီးပြောတာပဲဖြစ်မယ်လက်ချေကိုကိုယ်တိုင်းစာနိုင်သူစိတ်ထဲမှာတကယ်ထင်နေတာကတော့ဝိမေစမေကြံတာလဲငါပဲဝိရာစမ်းတာလဲငါပဲလှူချဖို့ကြံတာလဲငါပဲလှူချတာလဲငါပဲလို့ဒီလိုပဲထင်မှနေပါတယ်ဒီငါဟာရှိကလည်းရှိနေတယ်အခုလည်းရှိနေတယ်နောက်လည်းရှိဦးမယ်အစဉ်ထာလာရှိနေတယ်လို့ဒီလိုပဲထင်နေပါတယ်အဲ့ဒါကိုအိသပညာလို့ခေါ်တယ်ဝိမေကျမ်းတဲ့စိတ်ကလေးကအခုမှဖြစ်လာတယ်လို့ဒီလိုကတော့ရတိပုဂ္ဂိုလ်တွေဟာမထင်ညမသိကြပါဘူးဒီစိတ်ကလေးဟာသိရကရှိနေတယ်အရင်ကရှိနေတဲ့ငါပဲကိုယ်မယ်လို့အခုကျန်တယ်လို့ဒီလိုထင်မှနေကြပါတယ်အဲ့ဒီကျန်တဲ့ငါဟာအခုလည်းရှိနေတယ်နောက်လည်းရှိနေမှပဲလို့ဒီလိုလည်းထင်နေကြပါတယ်လက်တို့ခြေတို့ကွေးလိုက်ကွေးလိုက်ကြတော့လေအရင်ကရှိနေတဲ့လက်ခြေအရင်ကရှိနေတဲ့ငါကပဲပြေးသွားတယ်လို့ဒီလိုထင်ကြတယ်ပြေးကြည့်တဲ့နောက်လဲဒီလက်ဒီခြေဟာအစင်မပြတ်ရှိနေတယ်ဒီလိုပဲထင်တယ်ကြောက်သွားတယ်လို့တော့မထင်ပါဘူးအဲ့ဒါလည်းနိစ္စပညာပဲအဲ့ဒါဟာမမြဲတဲ့တရားကိုမြဲတယ်လို့ဆွဲလာတာပဲပုဂ္ဂိုလ်တရားငါကောင်မဟုတ်တဲ့သဘောတရားကိုငါကောင်တရားကောင်နေနဲ့ဆွဲလန်းတာပဲဒီထဲမှာကိုယ်သဘောကြကိုယ်လည်းရဆန်းလည်းရတဲ့အတွက်အဲဒီကိုယ်လည်းရဆန်းလည်းရတာကိုပဲကောင်းတယ်လို့လည်းထင်သွားတာသေးတယ်ဥပမာညောင်းနေရကလက်ကလေးကိုရွှေ့လျက်ပြင်လျက်လို့ရှိရင်အညောင်းပြေပြီးနေတာတိုင်းသာဖြစ်သွားတယ်အဲဒါကိုကောင်းတယ်လို့လည်းထင်လိုက်သေးတယ်အဲ့ဒါဟာသမ်းပါလို့ထင်တာပါပဲ။စကြည်တယ်လို့အပြောရန်ကတဲ့လူတို့ဒီလိုလူတွေဟာကိုယ်လည်းဆန်းလည်းလှုပ်ပြီးတော့ကနေတဲ့အခါမှာစိတ်ကောင်းတယ်လို့ထင်နေတယ်။ကိုယ့်အကိုသိသားရပြီးသဘောကျနေတယ်။အချင်းချင်းစကားပြောကြတဲ့အခါများမှာလဲတချို့ကလက်တွေကောင်းတွေကိုလှုပ်ပြီးအာရဝန္တနဲ့ပြောနေတာတွေရှိတတ်ပါတယ်။အဲ့လိုပြောနေတဲ့လူကအဲ့လိုလှုပ်ရှားပြီးပြောနေရတာကိုပဲပါရနေတယ်သဘောကျနေတယ်ဒါတွေလည်းချမ်းသာလို့ထင်နေတာတွေပါပဲပြီးတော့ဆိုလို့ရှိရင်လည်းလူကလေးကိုလှုပ်လို့ရလို့ဤမြအောင်မြင်သွားရင်အဲ့ဒါကိုကောင်းတယ်ချမ်းသာတယ်လို့ထင်နေတယ်အ အဲ့ဒါဟာတဏ္ဏနဲ့ตายရပြီးတော့ဆွဲလာနေတာတဲ့မမြဲတဲ့တရားကိုမြဲတဲ့အနေနဲ့လဲตายရတယ်ဈာမမဟုတ်တာကိုဈာမအနေကောင်းတဲ့အနေနဲ့လဲตายရတယ်ပုဂ္ဂိုလ်သားတော်မဟုတ်တဲ့ယုံနာစုကိုပုဂ္ဂိုလ်သားတော်အနေနဲ့လဲตายရနေတယ်အဲ့ဒီလိုตายရပြီးတော့လဲဆွဲလာနေတယ်ဘာကောင်းတော်ဘာကောင်းအနေနဲ့ရှင်မပြီးတော့လဲဆွဲလာနေတယ်ဒါကြောင့်လက်ခြေကိုကိုယ်ရဆန်းရလှုပ်ရှားရမှာကိုယ်မယ်လို့ကျန်တာလဲဥပါဒณะခန္ဓာပဲဝေးလိုက်တာလဲဥပါဒณะခန္ဓာပဲဆန်းမယ်လို့ကျန်တာလဲဥပါဒณะခန္ဓာပဲဆန်းတာလဲဥပါဒณะခန္ဓာပဲလှုပ်ရှားမယ်လို့ကျန်တာလဲဥပါဒณะခန္ဓာပဲလှုပ်ရှားတာတွေလဲဥပါဒณะခန္ဓာတွေပဲဝိပဿနာရှိရမယ်ဥပါဒณะခန္ဓာဆိုတာဒါမျိုးတွေကိုပြောတာပဲသို့သူမြညာကြရစသည်မှာလဲအကုန်လုံးဒီနည်းကြီးပါပဲမြင်တဲ့အခါမှာမြင်မှုဤတရားဌာနမျက်စိဆိုတာလည်းထင်ရှားတယ်မြင်ရတဲ့အဆင်းဆိုတာလည်းထင်ရှားတယ်သူတို့မျိုးကတော့သူတရားပဲသူတို့ကတော့ဘာမှမသိတာဘူးဒါပေမဲ့မြင်လိုက်မှမရှိမရင်သူတို့ကလည်းဆွဲလန်းသွားတာပဲမျက်စိနဲ့တကွာဒီကိုယ်လုံးကိုမြဲတဲ့အနေထမ်းပါတဲ့အနေပုဂ္ဂိုလ်တ attva အနေနဲ့ခင်မဆွဲလန်းသွားတယ်မြင်ရတဲ့အစင်းနဲ့တကွအထေဝရကြီးတစ်ခုလုံးကိုလဲမြဲတဲ့အနေလှပါတင်တဲ့အနေကောင်းတဲ့ချမ်းသာတဲ့အနေပုဂ္ဂိုလ်သတ္တဝါအနေနဲ့ဒီနေ့ဆွဲလန်းသွားတယ်။ဒါကြောင့်အဲ့ဒီမျက်စိယုံနဲ့အစင်းယုံကိုဥပါဒณะခန္ဓာလို့ခေါ်တယ်။ပြီးတော့အဲ့ဒီမြင်တဲ့အခါမှာမြင်တယ်ဆိုတာကလဲသင်ကြားတယ်။အဲ့ဒါကတော့နာခန္ဓာ၄ပါးအပေါင်းပဲ။မြင်သယုံမြစိတ်ကလေးကဝိညာဉ်နဲ့ခန္ဓာခေါ်တယ်။မြင်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာခေါ်တယ်မြင်ရတဲ့အာယုံကိုမှတ်သားလိုက်တာကသင်္ညေခန္ဓာခေါ်တယ်မြင်အောင်လို့သူးစိတ်နှလုံးသွင်းတာကသင်္ခါရခန္ဓာခေါ်တယ်အဲ့ဒါဟာနာမ်ခန္ဓာ၄ပါးပဲမြင်ခိုင်းမှမရှိမိရင်အဲ့ဒီမြင်တာကိုအရင်ကလည်းရှိနေတယ်အခုလည်းရှိနေတယ်လို့မြဲတဲ့အနေနဲ့သင်မှဆွဲလန်းသွားတယ်ကောင်းကောင်းကလေးတွေကိုမြင်ရတဲ့အခါမှာမြင်ရတာကောင်းတယ်လို့ဒီလိုလည်းထင်မှတ်သွားတယ်ဒီလိုထင်မှတ်တဲ့အတွက်မြင်ကောင်းတွေကိုမြင်ရအောင်လို့သူသူဆန်းဆန်းတွေအကောင်းတွေကိုလိုက်ပြီးတော့ကြီးစုနေကြတာဝဲတွေရုပ်ရှင်တွေကိုဈေးစကားကုန်ခံပြီးအရေးပြက်ခံကိုပင်ပန်းခံပြီးတော့သွားကြည့်နေကြတာဟာကောင်းတယ်ထင်လို့လုပ်နေကြတာပါပဲကောင်းတယ်မထင်ရင်တော့ဒီလိုဈေးကုန်လူပန်းခံပြီးဘယ်သူမှသွားပြီးကြည့်မှမဟုတ်ပါဘူးဒါကြောင့်မြင်နေရတာခါးသားနေရတာကိုငါပဲငါကောင်းနေတာပဲလို့ထင်မှတ်နေတာတဏှာဒိဋ္ဌိနဲ့ဆွဲလာနေတာတဲ့ဒီလိုဆွဲလာနိုင်တဲ့အတွက်မြင်ခိုင်းမှာထင်ရှားတဲ့ယုံနာတရားတွေဥပါဒณะခန္ဓာလေးဖွဲ့ရတယ်အဲ့ဒီမြင်ရမှာဆွဲလာမလို့ပဲယာယာနာယာစာယာဒိဋ္ဌိယာကြံပိယာတွေမှာလဲအကုန်လုံးဤသူပဲဆွဲလာနေတယ်ဝိကုသေသာကြံပိနေတဲ့အစိတ်ကလေးကိုတော့နာကောင်းတရားကောင်းအနေနဲ့ပါပြီးတော့တောင်းဆွဲလန်းတတ်ပြီးတယ်။ဒါကြောင့်ဆွဲလန်းနိုင်ရငါးခန္ဓာဆိုတဲ့ဆောင်မှုအရာဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးဥပါဒณะခန္ဓာ၅ပါးဆိုတာတခြားကမဟုတ်ဘူး။ပုဂ္ဂိုလ်တွေကမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းဓွား၆ပါးမှာသင်ရှားနေတဲ့သဘောတရားတွေပဲ။အဲ့ဒီသင်ရှားနေတာတွေဟာဥပါဒณะခန္ဓာတွေပဲ။အဲ့ဒီဥပါဒณะခန္ဓာတွေကိုအမှန်တိုင်းသိအောင်ရှင်းရမယ်။မှန်တိုင်းရှင်းလို့မှန်တိုင်းသိတာဟာဝိပဿနာဉာဏ်ပါပဲ။ဒါကြောင့်ဆောင်းဖို့မှာဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်သည်နည်းဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်သည်နည်းလို့ဆိုထားတာ။အဲဒီဆောင်းဖို့ကလေးတွေကိုတစ်ခေါက်စီဆိုကြအောင်။ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်သည်နည်း
။ဝိပဿနာဉာဏ်ဆိုတာဘာသာမြန်ဆိုတာဘာသာရှိရဖြစ်သည
်ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်သည
်ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်သည်ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်သည်ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိ တွေဖြစ်သည
်။ဝိပဿနာဆိုတာဘယ်တရားကိုရှုရသလဲ။ဆွဲလန်းနိုင်တဲ့ဥပါဒနာခန္ဓာ၅ပါးကိုရှုရတယ်ဆိုတော့ဒီသမုဒ္ဒေဟာကိုယ်စိတ်ကူးနဲ့ကိုရေးညာကိုရေးထားတာမဟုတ်ဘူး။ပါဠိထာရာတွေရအတူချုံပြီးရေးထားတာ။တရားစာဆိုတာမိယာမူအထောက်ထားရှိမှရေးရတယ်။မြတ်စွာဘုရားဟောထားတဲ့ပါဠိဖြစ်စေ၊ညာနာမထေရကြီးတွေဟောထားတဲ့ပါဠိဖြစ်စေ၊သာဂရာဖြစ်စေ။နေလိုခိုင်းလုံနဲ့ကျမ်းဂန်တာရကရှိရတယ်။အဲဒီလိုတာရကတွေကိုမြညာပြုပြီးရေးရတယ်။ပြာဟောရင်လည်းဒီလိုကျမ်းဂန်တွေကိုအမိပြုပြီးဟောရတယ်။ပြာကျင့်ကြအားထုတ်ရင်လည်းဒီလိုကျမ်းဂန်တွေအမိပြုပြီးတော့ကျင့်ရတယ်။မြတ်စွာဘုရားဟောထားတဲ့ဝေဒနာတော်တွေဟာသေသမားဆရာတို့ရဲ့မြင်းညိုးနဲ့တူလို့သုတ္တလို့ခေါ်ပါတယ်တဲ့။သူကတော့သေသမားဆရာများသင်လုံးများကိုယူတော့မယ်ဆွဲစိတ်တော့မယ်ဆိုရင်ကျူးစွာမြင်းချရတယ်မြင်မှချပဲမြန်မှရမ်းပြီးတော့ထိုးလိုက်ဆွဲစိတ်လိုက်လို့ရှိရင်မလိုရလဲရောက်သွားတတ်တယ်။လိုတဲ့အစိမ့်မဲ့တရားတွေလည်းပျက်စီးသွားတတ်တယ်။ကျောင်းကျောင်းမှာမသွားနိုင်ဘူး။ဒါကြောင့်မြင်းလေးချပြီးတော့မှအဲ့ဒီမြောင်းလေးအတိုင်းဖုံးရဆွဲစိတ်ရတယ်၊ပြုပြင်ရတယ်။အဲ့ဒါလိုပါပဲ။ညဇာတရားသာသနာတော်မှာလည်းသီလသမာဓိပညာဆိုတဲ့သိက္ခာ၃ပါးအကျင့်တရားတွေကိုကြည့်မြင်တဲ့သူတော်ကောင်းတွေမြတ်စွာဘုရား၏တိရီသားတွေဟာမြတ်စွာဘုရားဟောထားတဲ့တရားတော်ကိုမြင်ကြောင်းလေးလိုသဘောထားပြီးတော့ကျင့်ရတယ်။မြတ်စွာဘုရားကတရားမြင်ကြောင်းတရားစည်းကမ်းတွေကိုချထားပါတယ်။သီလကိုဘယ်လိုကျင့်ရမလဲ။ဓမ္မာရီကိုဘယ်လိုပွားစီရမလဲ။ပညာကိုဘယ်လိုဖြစ်စီရမလဲလို့မြတ်စွာဘုရားဟောကြားထားပါတယ်။အဲ့ဒါတွေဟာတရားစည်းမြင်တွေပါပဲ။အဲ့ဒီတရားမြင်ကြောင်းစည်းကမ်းနိလန်းကလေးများအတိုင်းကျင့်ရတယ်။တရားစာတွေတရားကျမ်းဂန်တွေရေးရင်လည်းအဲ့ဒီစီးမြင်တိုင်းရေးရတယ်တရားဟောရင်လည်းအဲ့ဒီစီးမြင်တိုင်းပဲဟောရတယ်ကိုယ်စိတ်ကိုယ်ရှိတိုင်းခင်ဗျားတွေကိုကြောက်ပြီးရေးရတာဟောရတာမဟုတ်ဘူးတချို့ကတော့တရားကျမ်းဂန်ရယ်လို့မရှိပေမဲ့လူထင်တဲ့အတိုင်းသူတွေတဲ့အတိုင်းကြောက်ပြီးတော့ရေးတော့ဟောတော့တာပါပဲရေးရင်ဟောရုံနဲ့တော့မကြသေးဘူးစာပေကျမ်းဂန်တွေသာရပုဂ္ဂိုလ်တွေတောင်မှပြုတ်ချပုတ်ခတ်လိုက်ကြသေးတယ်။အဲ့ဒါမျိုးတွေကတော့စာကြည့်တဲ့ပုဂ္ဂိုလ်တရားနာတဲ့ပုဂ္ဂိုလ်တွေကစဉ်းစားဆင်ခြင်တာဖို့လိုပါတယ်။တရားဆိုတာစည်းကမ်းရှိရတယ်။တရားဝေဒနာမှမလို့စီရဘူး။ခေလူတွေနားလဲအောင်ခေကာလအသုံးဝဟာရလို့ပါကြောင်းလဲပြီးဟောရတယ်။အ내ရိဘေကိုတော့မကြောင်းလဲရဘူး။တရားဝေဒနာတော့အတိုင်းပဲဖြစ်စီရတယ်။ဒါကြောင့်ကိုယ်ပေးထားတဲ့ဆောင်မို့ရသွေလာနိုင်တဲ့ဥပါဒနာခန္ဓာ၅ပါးကိုရှိရတယ်ဆိုတဲ့အ내အိဗေဟာဘယ်ကရသလဲလို့ဆိုရင်ညစွာပြာဟောထားတဲ့ခန္ဓာ၅ပါးဆိုင်ရာဒေသနာတော်တွေကရပါတယ်။ဒီသုံးနှစ်သုံးလောက်ကိုအကျဉ်းချုပ်ထုတ်ပြအောင်မယ်။ရူပံဘိက္ခဝေအ내ိဆံယဟန်တို့ရုပ်ဒီမမြဲ။ယရနေိဆံတန်ဒုက္ခံမမြဲသောတရားသည်ဆင်းရဲပေ၏။ယံဒုက္ခံတရဏတ္တာသင်ရဲ့တရားသည်အတ္တကောင်မဟုတ်ယရဏတ္တတံနေတံမမနေသောဟမတမိနမေသောအတ္တတိဧဝမေတံယထာဘူတံသမပညာယအတ္တဘံယံချင်းတရားသည်အနာတ္တအတ္တကောင်မဟုတ်တံတို့အတ္တကောင်မဟုတ်သောသဘောတရားကိုနဧတံမမဤသည်ကငါဥစ္စာမဟုတ်ငါဥစ္စာနေအချင်းပါရသိမ့်တိုက်ထိုက်တော်တရားမဟုတ်နာဧသောအဟံအတ္တမိဤသည်ကငါမဟုတ်ငါဟုမမာနဆောင်လွားတိုက်တော်တရားမဟုတ်နမေဧသောအတ္တဤသည်ကငါ၏အတ္တမဟုတ်အတ္တကောင်ငါကောင်နေရာဖြင့်ထင်မှားတိုက်တော်တရားမဟုတ်ဥတိဤသောမေတ္တာဤမမြဲစင်ရဲ့အတ္တကောင်မဟုတ်သောယုတ်သောကိုသမပညာယအမှန်ငါစွာသိသောဝိပဿနာပညာမဲ့ပညာဖြင့်ယထာဥဒ္ဒဟုတ်တိုင်းမှစွာတထာဗံရှုမြင်အာ၏အဲဒီအနိစ္စဒုက္ခအနတ္တမြည်တဲ့ယုတ်တရားကိုမမြဲတဲ့နေရာချင်းသိအောင်ရောက်ွဲကောင်းတဲ့ဆင်းရဲနေရာချင်းသိအောင်အတ္တရောငါကမဟုတ်တဲ့သဘောတရားများနေရာချင်းသိအောင်ရှုရမယ်တဲ့အခုထုတ်ပြခဲ့တဲ့ပါဠိကတော့ယုတ်ကိုရှုဖို့ညွှန်ပြတဲ့သေဒနာပါဠိသေစိတ်တစ်စိတ်တစ်ပိုင်းပဲ သို့သူဝေဒနာတင်ညာသင်္ခါရဝิญဉဏ်တို့ကိုရှုဖို့အတွက်လဲဝေဒနာအနိစ္စာတင်ညာအနိစ္စာအစသည်ဖြင့်ဤသို့ပဲညွှန်ပြထားပါတယ်ဒီရုပ်ဝေဒနာတင်ညာသင်္ခါရဝิญဉဏ်ဆိုတဲ့ခန္ဓာ၅ပါးကိုအခုညွှန်ပြခဲ့တဲ့အတိုင်းအနိစ္စာဒုက္ခအနတ္တသဘောမျှပဲလို့သိမြင်ပဲအကျိုးရှိပါတယ်လဲလို့ဆိုတော့ဧဝံပါဒံဘိခဝေသုတဝါရိယပါဝကောဥပသမိန်ပြိနိဗ္ဗိနတိဝေဒနာယပြိနိဗ္ဗိနတိစသည်ဖြင့်ဟောတော်မူပါれ။ခန္ဓာ၅ပါးကိုအဲဒီလိုအနိစ္စဒုက္ခအနတ္တပဲလို့သိမြင်တဲ့ပုဂ္ဂိုလ်ဟာရုပ်ပေါ်မှာလဲငြင်းွေသွားတော့တာပဲ။ဝေဒနာ၊သင်ညာ၊သင်္ခါရ၊ဝိညာဉ်လေးပေါ်မှာလဲငြင်းွေသွားတော့တာပဲတဲ့။နိဗ္ဗိနဝိရဇတိငြင်းွေတော့အဲဒီခန္ဓာလေးပေါ်မှာတတ်မဲ့ခြင်းသွားတယ်။ဒါမဲ့တွေ့ရမှုကင်းတဲ့အရိယာမဲ့ကိုရောက်သွားတယ်လို့ဆိုလိုတယ်ဝိရာဂဝိမုစ္စတိဒါမဲ့ကင်းတဲ့အရိယာမဲ့ကိုရောက်သွားရင်ကိလေသာမှလွတ်မြောက်တဲ့ကိုယ်လေးပါးကိုလည်းရောက်သွားတော့တာပဲတဲ့ဝိမုဒ္ဒသမိန်ဝိမုဒ္ဒာမိတိညာနာဟောတိဝိမုဒ္ဒသမိန်လွတ်မြောက်သွားသည်ရှိသောဝိမုဒ္ဒာဤတိငါဤစိတ်လွတ်မြောက်သွားပေသည်ဟုညာနာပြန်လဲ၍စဉ်းကျင်သောပြစ္ဆေကရညာနီဟောတိဖြစ်ပေါ်လာ၏လွမြောက်သွားရင်လွမြောက်သွားမှာအလိုလိုပဲဆင်ញင်ပြီးသိသွားပါတယ်အထူးအပြင်ဆိုရင်တော့ညာနာဖြစ်ပြီးကိလေသာငြိမ်းသွားရင်ကိလေသာငြိမ်းသွားတာကိုကိုယ်တိုင်ပဲသိသွားပါတယ်သူပြောကြတာတွေဟာမြတ်စွာဘုရားဟောထားတဲ့ယရဏိစသုတ်ဒေသနာတော်ကတရားတွေပဲဒီလိုသုတ်တွေဟာအများကြီးပဲရှိပါတယ်ခန္ဓာဝေဒတန်ယုတ်တရားလုံးမှာဒီသုံးမျိုးတွေကြီးပဲဟောထားပါတယ်အဲ့ဒီသုတ်တွေကဒီနေရာမှာအထုမဖွဲ့ကောင်းတဲ့သီလဝန္တသုတ်နဲ့သုတဝန္တသုတ်ဆိုတာရှိတယ်။အဲ့ဒီနှစ်သုတ်ဟာအရှင်မဟာကုဋ္ဌိကကမေးလို့အရှင်သာရိပုတ္တရာမထေရမြတ်ကဖြည့်ရှင်းဟောကြားထားတဲ့သုတ်တွေပဲ။လူလူလေးနဲ့အလွန်ရှင်းအလွန်ကောင်းတဲ့သုတ်တွေပါပဲ။အဲ့ဒီမှာအရှင်မဟာကုဋ္ဌိကမထေရကဒီလိုစပြီးတော့မေးပါတယ်။သီလဝတ္တဟူသောသာရိပုတ္တဘိက္ခုနာတတမေဓမာယောနိသောမနတိကာတဗာတဲ့။အာဟုသောသာရိပုတ္တငါရှင်သာရိပုတ္တရာသီလဝတ္တသီလနှင့်ပြည့်စုံသောဘိက္ခုနာယဟံနိတတမေဓမာဘေတရားတို့ကိုယောနိသောနိမလမအားဖြင့်မနတိကာတဗာနှလုံးသွင်းအားကျွတ်ပါကုန်သည်နိတဲ့။သီလကိုသောက်တည်ခြင်းသုံးလို့သီလပြည့်စုံစင်ကြဲနေပြီဆိုရင်အဲဒီလိုသီလပြည့်စုံစင်ကြဲနေတဲ့ပုဂ္ဂိုလ်ဟာဘယ်တရားကိုရှုရပါသလဲ။အဲဒီအမေထဲမှာသီလဝတ္တသီလနဲ့ပြည့်စုံရင်ဆိုတဲ့ဘုံပုဂ္ဂလေးပါတာကိုသတိပြုရမယ်။မေဘုံနိဗ္ဗာန်ရောက်အောင်တရားအားထုတ်မယ်ဆိုရင်အောက်ထစ်ဆုံးဖြစ်တဲ့သီလကိုတော့စင်ကြဲအောင်သုတ်သင်ရတယ်။သီလတော်မှမပြည့်စုံရင်သမာဓိပညာဆိုတဲ့အထက်တရားတွေကိုမရနိုင်ဘူး။ဒါကြောင့်သီလနဲ့ပြည့်စုံနေတဲ့သူဟာမေဖို့နိဗ္ဗာန်ကိုရောက်အောင်ဘယ်တရားကိုရှုရပါသလဲလို့ပြမာကုဋ္ဌိကမထေရမြတ်ကမေးပါတယ်။ဒီတော့ရှင်သာရိပုတ္တရာမထေရမြတ်ကလည်းလို့ဖြေပြပါတယ်။သီလဝတ္တဟူသောကုဋ္ဌိကဘိက္ခုနာမေစုပါရဏေခန္ဓာနေသတောဒုက္ခတောရောဂတောခန္ဓာတောသံလာတောအဃတောအာဘာရတောပရတောပါလောကတောပုံညတော်အနတ္တတော်ယောနိတော်မရတိကာတပါတဲ့အာဟုသောကုဋ္ဌိကငါရှင်ကုဋ္ဌိကသီလဝတ္တသီလနဲ့ပြည့်စုံသောဘိက္ခုနာယဟံသည်သင်္ဆဥပါရณะခန္ဓာ၅ပါးသောဥပါရณะခန္ဓာတို့ကိုဝါဒနာဒိဋ္ဌိဖြင့်ဆွဲလာနိုင်သောခန္ဓာ၅ပါးတို့ကိုယောနိတော်နိမလမအားဖြင့်မရတိကာတပါနှလုံးသွင်းအားရှိဝကုန်၏တဲ့။သံဃာဝဆင်းမှလွတ်မြောက်ခြင်းတဲ့ပုဂ္ဂိုလ်မေဘုံနိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်ဟာသီလနဲ့ပြည့်စုံလို့ရှိရင်တဏှာဒိဋ္ဌိနဲ့သွယ်လာနိုင်တဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးတရားကိုကျူရမယ်တဲ့။ဒါကြောင့်ဒီမထေရမြတ်ကြီးနှစ်ပါးတို့ရဲ့အမေးဖြေကိုယူပြီးတော့ဝိပဿနာဉာဏ်ဆိုတာဘယ်အရှိရဖြစ်သနည်းသွယ်လာနိုင်ရာ၅ခန္ဓာမှန်စွာအရှိရဖြစ်သည်လို့သံဃာကဆိုထားတာဒီသံဃာထဲမှာသလနေရငါးခန္ဓာလို့ဆိုတာဟာဥပါရณะခန္ဓာ၅ပါးပဲ။ဥပါရณะခန္ဓာ၅ပါးကိုရှုတဲ့အခါမှာ
ဘယ်လိုရှိရမှာလဲဆိုရင်အနိစ္စတော်မမြဲဟုဒုက္ခတော်ဆင်းရဲဟုအနတ္တတော်အတ္တကောင်မဟုတ်ဟုယောနိတော်အနိမလမအားဖြင့်မနတိကာတာပါနှလုံးသွင်းအားရှိရကုန်၏အနိစ္စမမြဲဘူးလို့လည်းရှိရမယ်ဒုက္ခဆင်းရဲလို့လည်းရှိရမယ်အနတ္တအတ္တကောင်မဟုတ်တဲ့သဘောတရားပြပဲလို့လည်းရှိရမယ်တဲ့ပြီးတော့အနိစ္စဒုက္ခအနတ္တဆိုတဲ့ဒီသုံးခုနဲ့ဘောဟာရမြတာကွဲပြီးအ내တူတဲ့ပရိယပုဒ်တွေကလည်းဒီတော့ပါဠိမှာအချံရံဖြစ်နေဟောထားတာပြစ်ပုတ်တော်ရှိသေးတယ်။ဘယ်လိုလဲဆိုတော့ဘောဂတော်အနာယောဂာနဲ့တူတယ်လို့လည်းပြောရမယ်တဲ့။ကိုယ်ထဲမှာအမြဲပြတ်သက်ကားပြီးတချောင်ချောင်နဲ့ဖြီးစည်းနှိမ့်ဆက်နေတဲ့နာရာယီယောဂာများလိုပဲအမြဲပြတ်နှိမ့်ဆက်နေတယ်လို့ရှင်းနေအောင်ရှင်းဖို့ပါပဲ။ခဏမစဲမပြတ်ဖြစ်ဖြစ်နေတဲ့ယုံနာတွေကိုရှုနေရတဲ့ယောဂီမှာအဲဒီနာရာရှိယောဂလိုပဲအမြဲနှိမ့်ဆက်နေတယ်လို့ယုံနာတရားတွေကိုအပြည့်မြင်ပြီးတော့ရှုမိတာပါတယ်။အဲဒီလိုရှုမြင်ပုံမျိုးကိုဆိုလိုပါတယ်။ပြီးတော့ကန္နာတော်အိုင်းအမအပူလုံးအနာစင်းကြီးများနဲ့တူတယ်လို့လည်းရှုရမယ်။သံဃာတော်ညောင်ဆုံးနေတာနဲ့တူတယ်လို့လည်းရှုရမယ်။အဇတော်အကျိုးမဲ့ကိုဖြစ်စေရတဲ့မကောင်းမှုနဲ့တူတယ်လို့လည်းရှုရမယ်။သာမာရတော့တရားတစ်ခါမှဓာတ်ပေါက်ပြန်ပြီးဖြစ်ပေါ်လာတဲ့အဖျားယောဂာများနဲ့တူတယ်လဲရှိရမယ်။ပရတော့ကိုစီမံတဲ့အတိုင်းမဖြစ်လို့သူတဲ့စိမ့်နဲ့တူတယ်လို့လဲရှိရမယ်။ပုံညာတော့မူလကထင်မြင်တဲ့အတိုင်းမဟုတ်ပဲအသက်ကောင်းတရားကောင်းနေမှစိတ်သုံးနေတယ်လို့လဲရှိရမယ်။ပါလောကတော့ခဏမစက်အလွန်ပျက်စီးလွယ်တယ်လို့လဲရှိရမယ်။ဒီစိတ်ပုဂ္ဂကအနေစာဒုက္ခဆိုတဲ့မူလသုံးပုဒ်ထဲမှာပါဝင်နေပါတယ်။ဒါလို့လဲဆိုရင်ပါလောကခဏမစဲအလွန်ပြည့်လွယ်တယ်ဆိုတာမမြဲတဲ့သဘောပဲ။ဒါကြောင့်အနေစာလက္ခဏာထဲမှာပါဝင်နေပါတယ်။ပရသူတို့စိမ့်နဲ့တူတယ်။ဒုံညအသက်ကောင်းကောင်မှစိတ်သုံးနေတယ်ဆိုတာတွေဟာအစိုးမပိုင်တဲ့ငါကောင်မဟုတ်တဲ့သဘောပါပဲ။ဒါကြောင့်အဲဒီနှစ်ပုဂ္ဂအနတ္တလက္ခဏာထဲမှာပါဝင်နေပါတယ်။ပြန်တဲ့ရောဂါ၊ဒါနာ၊သံလား၊အကအာဘာရဆိုတဲ့ငါးဘုတ်ကတော့ကြောက်စရာကောင်းတဲ့ဆင်းရဲသဘောတွေကြီးပါပဲ။ဒါကြောင့်အဲဒီငါးဘုတ်ကဒုက္ခလက္ခဏာထဲမှာပါဝင်နေပါတယ်။ဒါကြောင့်လူရင်းအတူရုပ်ရှုစရာကတော့အနိစ္စဒုက္ခအနာတ္တဒီသုံးဘုတ်ပါပဲ။ဒီသုံးဘုတ်ရလက္ခဏာသုံးပါးကိုဗမာနေသိရင်ဝိပဿနာကိစ္စကြီးစီးပြည့်စုံပါတယ်။အကြာဝိပဿနာဆိုင်ရာသုတ်ဒေသနာတော်တွေမှာလည်းအများအားဖြင့်နေစာဒုက္ခအနာတ္တဒီသုံးပုဂ္ဂိုလ်ကဟောတော်မူပါတယ်။ဒါကြောင့်ဥပါရณะခန္ဓာ၅ပါးတရားတွေကိုအနေစာဒုက္ခအနာတ္တဟုရှုမြင်ရတယ်လို့အတူတူမှတ်ထားကြရမယ်။အဲဒီလိုရှုတော့ဘာအကျိုးရှိသလဲလို့မေးစရာရှိတယ်။ဒါကြောင့်ရှင်သာရိပုတ္တရာမထေရများကဆက်လက်ပြီးတော့ဒီလိုဖော်ပြသွားပါတယ်။ဌာနံခောပနိတံအာဟုသောဝိဇ္ဇတိဉာဏ်သီလဝါဘိကုဣမေပင်စုပါရณะခန္ဒီအနိစ္စတောဒုက္ခတောပယောနိတောမနတိကရွန်တောသောတာပတိဖလံသစ္စိကရေယအာဟုသောကုဋ္ဌိကငါရှင်ကုဋ္ဌိကသီလဝါသီလနှင့်ပြည့်စုံသောဘိက္ခုယံဤဣမေပင်စုပါရณะခန္ဒီဤ၅ပါးသောဥပါရณะခန္ဓာတို့ကိုနိစ္စတောမမြဲဟုဒုက္ခတောအစင်းရဲ့ဟုအနာတ္တတောအတ္တကောင်မို့ဟုယောနိတောနိမလမအာရိယမနတိကရွန်တောနှလုံးသွင်းနေရှိသည်ရှိတော်ဝါနှလုံးသွင်းဝါနှလုံးသွင်းနေတော်ရှိနေတော်ဘိက္ခုယံဤသောတာပတိဖလံသောတာပတိဖို့ကိုဝါသောတာပန်ဖြစ်ကိုယံသစ္စည်းကရိယာအကျင့်မှပြုပါ၏ဣဒံဌာနဤသို့မျက်မှောက်ပြုနိုင်သောအကြောင်းအခွင့်ရေးသည်ခေါ်စင်စစ်အမှန်ဧကံအားဖြင့်ဝိဇ္ဇတိရှိပါ၏။အဲဒီလို၅ပါးသောဥပါရณะခန္ဓာတွေကိုအနိစ္စဒုက္ခအနတ္တထင်အောင်ရှုနေတဲ့ယောဂီပုဂ္ဂိုလ်ဟာအဲဒီလိုရှုနေရင်ပဲဝိထုဇဉ်ဖြစ်ကဘောဓဘာန်ဖြစ်သွားနိုင်တယ်။ဒီလိုဖြစ်နိုင်တဲ့အကြောင်းအခွင့်အရေးရှိပါတယ်။ဘောဓဘာတိမေပုဂ္ဂိုလ်ရောက်နိုင်လောက်အောင်ပြည့်ပြည့်စုံစုံရှုသွားရင်ဘောဓဘာန်ဖြစ်သွားမယ်လို့ဆိုလိုပါတယ်။ဒါတော့ဘောဓဘာန်ဖြစ်ပြီးအပယ်၄ပါးကအစဉ်ထာဝရလွတ်မြောက်ခြင်းဥပါရณะခန္ဓာ၅ပါးတရားတွေကိုအနိစ္စဒုက္ခအနတ္တထင်မြင်အောင်ရှုကြရုံပဲအတိအဆုံးရှုရင်စင်္သာရိပုတ္တရာမထေရမြတ်ကြီးမိန့်တော်မူတဲ့အတိုင်းသောတာပန်ဖြစ်သွားမှာကတော့သိကြပါတယ်ဒါတော့တင်လည်းမကြသေးပါဘူး အလိုရှိရင်ရဟနာတိလည်းဖြစ်နိုင်ပါသေးတယ်။ဒါကြောင့်အရှင်မဂုတိကမထေရကြီးကဆက်လက်ပြီးတော့မေးပြန်ပါတယ်။ရှင်သာရိပုတ္တရာတဲ့။သောတာပန်ဖြစ်ပြီးရင်အဲ့ဒီသောတာပန်ပုဂ္ဂိုလ်ကတော့ဘယ်တရားကိုရှုရပါသလဲလို့မေးပြန်ပါတယ်။ဒီတော့ရှင်သာရိပုတ္တရာကဒီလိုဖြေကြားတော်မူပြန်တယ်။သောတာပန်ပုဂ္ဂိုလ်လည်းပဲဒီဥပါဒနဲ့ခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအားဖြင့်ရှုရပါတယ်တဲ့။ဒီလိုရှိတော့ဘာဖြစ်သွားတော့ဆိုရင်သောတာပန်ဖြစ်ကသရဂံဖြစ်သွားနိုင်ပါတယ်တဲ့အဲဒီသရဂံကောဘာကိုရှုရသလဲလို့ဆိုတော့သရဂံကလည်းဝိပါဒနဲ့ခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအားဖြင့်ရှုရပါတယ်တဲ့ဒီလိုရှုရင်အနာဂါဖြစ်သွားနိုင်ပါတယ်အနာဂံကောဘာကိုရှုရပါသလဲလို့ဆိုတော့အနာဂံကလည်းဒီဥပါဒနဲ့ခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအားဖြင့်ရှုရပါတယ်တဲ့ဒီလိုရှုတော့ယဟနာဖြစ်သွားနိုင်ပါတယ်ယဟနာဖြစ်သွားတော့ဘာကိုရှုရသေးသလဲလို့ရှင်မဂုတိကကမေးပြန်တယ်ဒါတော့ရှင်သာရိပုတ္တရာမထေရကြီးကယဟနာလည်းဒီဥပါဒနဲ့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တအားဖြင့်မှန်စွာရှုရတယ်လို့ဖြေကြားပါတယ်ဒီဖြေကြားချက်ကိုထောက်ပြီးတော့ဥပါဒနဲ့ခန္ဓာ၅ပါးတရားတွေဟာယဟနာဖြစ်ပြီးတရားကိုရှုရတဲ့တရားတွေပဲလို့အနိဋ္ဌာညဆိုင်မြဲစွာမှတ်ထားကြရမယ်ဒါလို့ရှိတော့ညာနာပုဂ္ဂိုလ်မှာဘယ်လိုကျိုးကိုရပါသေးသလဲသစ္စိကဗုဒ္ဓညာဖြစ်သွားအောင်မလားသမာဓိမုဒ္ဓညာစွာပြညာဖြစ်သွားအောင်မလားလို့ဒီလိုတွေးစရာမေးစရာတွေရှိပါတယ်အဲဒီလိုတရားသစ္စိကဗုဒ္ဓတော့မဖြစ်နိုင်ပါဘူးညာနာပုဂ္ဂိုလ်ဟာယဟနာဖြစ်နေပဲတန်တရားဘွားသတ်ချုပ်ငြိမ့်ပြီးပြိဋိနိဗ္ဗာန်ဝင်စံသွားရပါတယ်ဘာကြောင့်လဲဆိုရင်ယန္နာမှာမပေရသေးတဲ့ကိလေသာမငြိမ့်သေးတဲ့ကိလေသာရဲ့လို့မရှိတော့ဘူးကိလေသာတွေအလုံးပယ်ပြီးသားငြိမ့်ပြီးသားကြီးဖြစ်နေတယ်ဒါကြောင့်မပေရသေးတဲ့ကိလေသာကိုပယ်နိုင်အောင်မငြိမ့်သေးတဲ့ကိလေသာငြိမ့်သွားအောင်လို့ကျင့်စရာရဲ့လို့မရှိတော့ပါဘူးပြီးတော့ယန္နာမှာမပြည့်စုံသေးတဲ့သီလသမာဓိပညာရဲ့လို့လည်းမရှိတော့ဘူးပြည့်စုံသေးတဲ့သီလသမာဓိပညာတွေဟာအလုံးပြည့်စုံပြီသားကြီးဖြစ်နေပြီ။ဒါကြောင့်မပြည့်စုံသေးတဲ့တရားကိုပြည့်စုံအောင်အားထုတ်ဖို့ဆိုတာလည်းပဲမလိုတော့ပါဘူး။ဒါတော့ญาတိဖြစ်တဲ့တရားတွေကိုတိုးတက်အောင်လို့ကျင့်စရာလည်းမလိုတော့ဘူး။ဒါကြောင့်ဉာဏပုဂ္ဂိုလ်မှာဝိပဿနာရှုတဲ့အတွက်မပြည့်စုံသေးတဲ့တရားအသစ်တွေတိုးတက်ခြင်းဆိုတဲ့အကျိုးလည်းမရှိပါဘူးတဲ့။ပြည့်စုံပြီသားတရားဟောင်းတွေတိုးပွားခြင်းဆိုတဲ့အကျိုးလည်းမရှိပါဘူးတဲ့။ယန္နာပုဂ္ဂိုလ်မှာဥပါဒနဲ့ခန္ဓာ၅ပါးကိုရှုရတဲ့အတွက်တကယ်ရရှိတဲ့အကျိုးကတော့ဒိဋ္ဌဓမ္မဒုက္ခဝိဟာရလို့ခေါ်တဲ့မျက်မှောက်ဘဝမှာချမ်းသာစွာနေရခြင်းအကျိုးလည်းရှိပါတယ်တဲ့ချမ်းသာစွာနေရပုံကတော့ယန္နာပုဂ္ဂိုလ်နဲ့လို့ဥပါဒနာမရှုဘဲအလွတ်နေလို့ရှိရင်အောင်၆ပါးတွေကဘဝပေါ်လိုက်၊ဒီကပေါ်လိုက်နဲ့မချမ်းမြေ့စရာစိတ်မသက်သာစရာဖြစ်နေပါတယ်ဒီနေရာမှာသင်္ချာမင်းနေစရာဆိုပေမဲ့လို့သင်နှလုံးမသာဖြစ်တာတော့မဟုတ်ပါဘူးအလိုမရှိပါပဲနဲ့အာယုံမျိုးမျိုးတွေကိုမပြတ်တွေ့နေရတဲ့အတွက်စိတ်သက်သာရမရပဲဖြစ်နေတာကိုဆိုလိုပါတယ်ညာနာဘုံပြောနေဘုံတော့တရားထဲမှာစိတ်ဝင်စားနေတဲ့အခုကလာယောဂီပုဂ္ဂိုလ်ချွတ်တောင်မှဒီလိုအာယုံမျိုးမျိုးတွေကိုတွေ့နေရတာစိတ်မသက်သာပဲဖြစ်နေတာပါသေးတယ်ဒါကြောင့်ချွတ်ယောဂီဓမ္မတွေဟာသမထာကြောင့်ကအိမ်ကျန်သွားတဲ့အခါမှာအရာထဲရောက်သွားတော့ကိုယ်အာယုံမြင်ရဒီအာယုံကြားရအလုတ်ကိုင်းမျိုးမျိုးနဲ့စပြီးပြောဆိုလုတ်ကိုင်းနေတာတွေကိုတွေ့ရနဲ့သိမေးကြမယ်မနေတာပဲဖြစ်နေတာသေးတယ်ဒါကြောင့်တချို့ကသမထာကြောင့်ကိုပြန်လာရကြတယ်တချို့ကတော့လဲဒီလိုအိမ်မှာမနေတာမထိုင်တာဖြစ်တယ်ဆိုတာဟာလည်းမကြပါဘူး၄-၅ရက်လောက်ဆိုရင်နေတာထိုင်တာဖြစ်သွားတော့တာပါပဲတော်ရကြတော့အိမ်စိတ်ဝင်ပြီးရှိကလိုပဲကိုယ်အိမ်ကိုယ်အလုံးနဲ့ကျော်ပြီးတော့နေရသွားတာပါပဲညာနာပုဂ္ဂိုလ်ကတော့အဲ့ဒီလိုမူလမပြန်တော့ဘူးဒါကြောင့်အာယုံမျိုးမျိုးတွေကိုဝိပဿနာမရှုပဲတွေ့နေရရင်စိတ်မသက်သာပဲဖြစ်နေပါတယ်ဟောလာသည်များကိုမပြတ်ရှုပြီးတော့နေမှဝိပဿနာချမ်းသာကိုရပြီးတော့ချမ်းသာပေါ်နေတယ်ဒါကြောင့်ညာနာပုဂ္ဂိုလ်မှာဒီဥပါဒနာခန္ဓာ၅ပါးကိုရှုနေတဲ့အတွက်မျက်မှောက်ဘဝမှာချမ်းသာစွာနေရခြင်းဆိုတဲ့အကျိုးကိုလည်းရပါတယ်တဲ့ ပြီးတော့အမြဲမပြတ်နှလုံးသွင်းရှုမှတ်လေ့လာနေတဲ့အတွက်အမှတ်ရတဲ့တတိလဲမပြတ်ဖြစ်ပွားနေတယ်။အိစဒုက္ခအနတ္တသဘောတွေကိုအမှန်တည်းမြတ်မောက်ပြီးတဲ့သံစဉ်ညာဆိုတာလဲမပြတ်ဖြစ်ပွားနေတယ်။အဲဒီပဋိသံစဉ်နေမပြတ်ဖြစ်ပွားနေခြင်းဆိုတဲ့အကျိုးလဲရှိပါတယ်တဲ့။ဒီလိုမပြတ်ရှုပြီးတတိသံစဉ်မပြပွားနေတဲ့ယန္တာပုဂ္ဂိုလ်ကိုတတတဝိဟာရီပုဂ္ဂိုလ်လို့လည်းခေါ်တယ်။ဒီလိုပုဂ္ဂိုလ်မှာဗလာသမာပတ်ကိုအလိုရှိတဲ့အခါအချိန်မရွေးဝင်စားနိုင်တယ်။ကာလပိုင်းခြားအပြင်လည်းအလိုရှိသလောက်တည်တံ့စေနိုင်တယ်။သူအခုပြောခဲ့တဲ့ဒေဒာမဒုက္ခဝိဟာရနဲ့တတိသံစဉ်ဆိုတဲ့ဒီအကျိုးနှစ်ပါးကိုရအောင်လို့ယန္တာပုဂ္ဂိုလ်မှာဝိပဿနာကျူရပါတယ်တဲ့။အခုပြောခဲ့တာလေးဟာလီလာဝန္တာတုံမှာစင်္သာရိပုတ္တရာဖြေကြားထားပုံနေပဲသုဒ္ဓဝန္တာတုံမှာလည်းဒီနည်းတိုင်းပဲဖြေကြားထားပါတယ်သုဒ္ဓကတော့လီလာဝန္တာလီလာပြည့်စုံတဲ့ယဟန်ဆိုတာနဲ့သုဒ္ဓဝန္တာသုဒ္ဓပြည့်စုံတဲ့ယဟန်လို့ဆိုတာလောက်ပဲသူပါတယ်ဉာဏ်နဲ့စကားရတွေကတော့အကုန်လုံးတစ်ခါတည်းတူနေပါတယ်ဒါကြောင့်လီလာဝန္တာတုံသုဒ္ဓဝန္တာတုံများနဲ့တကွခန္ဓာ၅ပါးဆိုင်ရာအခြားတုံပေါင်းများစွာကိုပါအမိပြုပြီးတော့ဝိပဿနာဉာဏ်ဆိုတာပဲဟာရှုရဖြစ်သည်ဆွဲလာနိုင်ရာငါးခန္ဓာမှန်စွာရှုရဖြစ်သည်ဆိုတဲ့ဒီဆောင်မုတ်ကလေးတွေကိုရေးထားပါတယ်အဲ့ဒါကိုအထူးသတိပြုပြီးတော့မှတ်ထားကြပါအောင်မုတ်ထဲမှာဆွဲလာနိုင်ရာငါးခန္ဓာလို့ဆိုတာဥပါဒနဲ့ခန္ဓာ၅ပါးပဲဆိုတာလည်းခုနကပြောခဲ့အမြဲတာကိုမြဲတဲ့အနေနဲ့ဆွဲလာနေမြဲကိုချမ်းသာအနေနဲ့ဆွဲလာနေပုဂ္ဂိုလ်တ attva ငါးပါးမဟုတ်တာတွေကိုပုဂ္ဂိုလ်တ attva ငါးပါးအနေနဲ့ဆွဲလန်းနေဒီလိုဆွဲလန်းနိုင်တဲ့ယုံနာတွေကိုဥပါဒနဲ့ခန္ဓာခေါ်တယ်ဆိုတဲ့အကြောင်းလဲအတော်အတန်ပြောခဲ့ပါပြီ။ဓာတ်၆ပါးကဆွဲလန်းနေကြပုံကိုအခုထပ်ပြီးတော့ပြောဦးမယ်။အခုလူတွေဟာမြင်ရတာလဲပုဂ္ဂိုလ်ရောသူများကိုရောငဲတဲ့အနေအားဖြင့်လဲသိမြင်ဆွဲလန်းနေကြတယ်။ဒီကလည်းရှိ၊ဒူလည်းရှိ၊နောင်လည်းရှိငဲတာရှိနေတယ်လို့ဒီလိုထင်နေကြတယ်ချမ်းသာတယ်ကောင်းတယ်လှပတင်တယ်လို့လည်းထင်နေကြတယ်အသက်ရှင်နေတဲ့ပုဂ္ဂိုလ်တရားကောင်းတွေပဲလို့လည်းထင်နေကြတယ်အဲ့ဒီမြညာကလိုပဲကြားကလည်းဒီတိုင်းပဲထင်မြင်ဆွဲလာနေကြတယ်အနာကိုနာရကလည်းဒီတိုင်းပဲထင်မြင်ဆွဲလာနေကြတယ်ရတာကိုစားသိရကလည်းဒီတိုင်းပဲထင်မြင်ဆွဲလာနေကြတယ်ဒွိရိယကလည်းဒီတိုင်းပဲထင်မြင်ဆွဲလာနေကြတယ်ဝိရိဒါတွေကတော့ဒီကိုယ်လုံးမှာအနှံ့ပြအမနာကျေပြမှာပဲအသွေးသားဆိုးနေတဲ့နေရာတိုင်းကအသွေးအထိဖြစ်ပေါ်နိုင်တယ်ဖြစ်ပေါ်လာတဲ့အသွေးအထိတိုင်းကဆွဲလန်းမှုဖြစ်နိုင်တယ်ဘုရားကပြောခဲ့တဲ့လက်ချေကွေးတာဆန်းတာလှူကြတာတွေလည်းအကုန်လုံးအသွေးအထိတွေကြီးပဲဒါတွေကပေါင်းလိုက်ပိန်လိုက်နဲ့တောင်းနေလှူကြနေတာတွေလည်းအသွေးအထိတွေပဲတော်တော်ကြာမှအဲ့ဒါတွေကိုအသေးစိတ်ရှင်းပြီးတော့ပြောအောင်မယ်ပြီးတော့သိကုစဉ်းစားကြံစည်နေရတာကိုလည်းငဲတယ်လို့ထင်မှနေကြတယ်။ဒါလို့လဲဆိုတော့အရင်ကရှိနေတဲ့ငါကပဲအခုကြံစည်တယ်။ကြံပြီးတော့လဲရှင်မြဲပဲရှိနေတယ်လို့ဒီလိုငဲတဲ့အနေနဲ့လဲထင်မှနေကြတယ်။ငါကောင်းနေတယ်ထင်မှနေကြတယ်။အဲဒီလိုသိကုစဉ်းစားကြံစည်နေရတာကိုကြော်စရာကောင်းတယ်၊ပါရစရာကောင်းတယ်လို့လဲထင်မှနေကြတယ်။အဲ့ဒါဟာသမ်းပါလို့ထင်နေတာပါပဲ။ဒါကြောင့်ဒီလိုစိတ်ကူးစဉ်းစားကြံစည်နေရတာတွေအကုန်လုံးပျောက်သွားမယ်ဆိုရင်လက်မခံနိုင်ကြဘူး။သဘောမကျနိုင်ကြဘူး။အဲ့ဒါဟာတာယာဆွဲလာနေလို့ပေါ့။အခုပြောခဲ့တဲ့အတိုင်းဓွားကြောက်ပါကထင်ပေါ်လာတဲ့တရားတွေကိုမြဲတဲ့အနေချမ်းသာတဲ့အနေငါးကောင်းတရားကောင်းအနေနဲ့ဆွဲလာနေတယ်။ဒနာနဲ့လည်းတာယာပြီးတော့ဆွဲလာနေ။ဒိဋ္ဌိနဲ့လည်းထင်မှပြီးတော့ဆွဲလာနေ။အဲဒီလိုဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးတရားတွေကိုရှုရတာပါပဲရှုတော့လဲယောနိသောမနတိကာတာပါလို့ဆိုထားတဲ့အတိုင်းမိလာမှအတိုင်းရှုဖို့လိုပါတယ်ရှုဖို့ကမိလာမှန်မှမှဝိပဿနာဖြစ်တယ်မမှန်ရင်တော့ဝိပဿနာမဖြစ်ဘူးငဲတဲ့အနေနဲ့ရှုနေရင်ဘယ်မှာဝိပဿနာဖြစ်မှာလဲဈာန်သာတဲ့အနေလှပတင်တဲ့အနေအသက်ကောင်းတော်တော်အနေနဲ့ရှုနေရင်ဘယ်မှာဝိပဿနာဖြစ်မလဲ။မိလာမအတိုင်းရှိမှဝိပဿနာကဖြစ်တာ။ယုံနာတရားတွေဆိုတာကမမြဲတဲ့တရားတွေပဲ။အဲဒီမမြဲတာတွေကိုမမြဲတဲ့အနေနဲ့အမှန်တိုင်းသိအောင်လို့ရှုရတယ်။ပြီးတော့ အဲဒီယုံနာတရားတွေကဖြစ်လိုက်ပြလိုက်နဲ့မပြနှိမ့်စေနေလို့ကြောက်စရာကောင်းတဲ့ဆင်းရဲတွေကြီးပဲအဲဒီကြောက်စရာကောင်းတဲ့ဆင်းရဲတွေကိုကြောက်စရာကောင်းတဲ့ဆင်းရဲအနေနဲ့လဲအမှန်တိုင်းသိအောင်လို့ရှိပါတယ်ပြီးတော့အဲဒီတရားတွေကပုဂ္ဂိုလ်သတ္တဝါကငါကောင်မဟုတ်တဲ့သဘောတရားတွေကြီးပဲအဲဒါတွေကိုပုဂ္ဂိုလ်သတ္တဝါကငါကောင်မဟုတ်တဲ့သဘောတရားအနေနဲ့လဲအမှန်တိုင်းသိအောင်လို့ရှိပါတယ်ဒါကြောင့်ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်တည်းလို့သံဃာကဆိုထားတာမင်္ဂန်စွာရှိရမယ်မင်္ဂန်စွာရှိမှဝိပဿနာညာဖြစ်တယ်လို့ဆိုလိုပါတယ်ဒါကြောင့်မြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းဓဝ6ပါးကသင်္ချာပေါ်လာတဲ့ယုံနာတွေကိုမှန်တိုင်းရှိပါတယ်မြင်မြင်တာဟာမှန်နေတာပဲအဲ့ဒါကိုမြင်တယ်မြင်တယ်လို့ရှိပါတယ်တို့တူကြားရင်လည်းကြားတာမှန်နေတာပဲဒါကြောင့်ကြားတယ်လို့ရှိပါတယ်နိုင်ရင်လည်းနာတယ်လို့ယူရတယ်။ရတာကိုစားပြီးရင်လည်းသိတယ်လို့ယူရတယ်။ကိုယ်တည်းကတွေ့ထင်ရင်လည်းသိတယ်လို့ယူရတယ်။ညောင်းတာ၊ပူတာ၊နာကျင်ကြိုက်ထဲတာ၊ဒီလိုခံခက်အခံခက်တဲ့ဒုက္ခဝေဒနာတွေဟာလည်းတွေ့ထင်ရကဖြစ်ပေါ်လာတာတွေပဲ။အဲဒါတွေလည်းညောင်းတယ်၊ပူတယ်၊နာတယ်စသည်ဖြင့်ယူရတယ်။ဒီကုစဉ်းစားတာတွေဖြစ်ပေါ်လာရင်လည်းဒီကုရဲ့စဉ်းစားတယ်၊ကြံစည်တယ်၊လိုချင်တယ်၊နှစ်သက်တယ်၊ပါရတယ်စသည်ဖြင့်သူဖြစ်ပေါ်လာတဲ့အတိုင်းပဲရှိရတယ်။ဒါပေမဲ့လို့ပထမရှိရတာပုဂ္ဂိုလ်ကတော့မြင်နိုင်ကြတဲ့တွေ့တိုင်းသိတိုင်းဓဝ6ပါးကဖြစ်ပေါ်လာတဲ့မြောက်ကိုအကုန်လုံးစင့်ကအောင်လိုက်ပြီးတော့မရှိနိုင်သေးဘူး။ဒါကြောင့်နည်းနည်းကစပြီးတော့ရှိရတယ်။ရှိပုံကတော့အသက်ရှူတိုင်းစိုက်တိုင်းဝမ်းပိုက်ကဖောင်းလိုက်ပိန်လိုက်နဲ့လှုပ်ရှားနေတဲ့ရုပ်ဟာအထူးသဖြင့်ထင်ရှားနေတယ်။အဲဒီလှုပ်ရှားရုပ်ကလေးကစားပြီးရှိရတယ်။ဖောင်းတလာတဲ့လှူရှားရုပ်ကလေးကိုဖောင်းတယ်လို့ယူရတယ်။ပိန်ကြသွားတဲ့လှူရှားရုပ်ကလေးကိုပိန်တယ်လို့ယူရတယ်။ဒီဖောင်းတဲ့ပိန်တယ်ဆိုတော့ရုပ်ပုံကလေးကသာသံပေးတာမပါတဲ့အတွက်ဘာမှမဟုတ်တယ်လို့လဲရှင်းနေတာကြတယ်။ဝိပဿနာအကြောင်းကောင်းကောင်းမသိသေးတဲ့အချို့ပုဂ္ဂိုလ်တွေကတော့ဖောင်းတာပိန်တာဟာစာနဲ့ပိန်နဲ့မဆိုင်ပါဘူး။ဘာမှမဟုတ်ဘူးလို့လဲပြစ်ပယ်ပြီးတော့ပြောနေကြသေးတယ်။ဟုတ်တယ်။သူကသာသံပေးသံကမပါတော့ဘာမှမဟုတ်ဘူးလို့ထင်မယ်ဆိုလဲထင်စရာပါပဲဒါပေမဲ့သဘောတရားနေကတော့တကယ်ကိုဟုတ်နေတာဘောင်းတယ်လာတာလဲတကယ်ကိုဟုတ်နေတာပဲပြင်ကြသွားတာလဲတကယ်ကိုဟုတ်နေတာပဲဘယ်လိုဟုတ်နေတာလဲဆိုရင်လှုပ်ရှားတဲ့ဝါယုတ်သဘောတကယ်ကိုဟုတ်နေတာပေါ့ဘောင်းနေပြင်နေဆိုတဲ့အမိကတော့ခေါ်လို့ပြောလို့လွယ်အောင်အရာ30ကအတိုင်းဘုန်းကြီးကညွှန်ကြားပြသနေတာပဲအမှန်ကတော့ကျမ်းစာစကားနဲ့ပြောရရင်ဘောင်းနာပိန်နာဟာဝါယောဓာပဲဘောင်းနိုင်ပိန်နိုင်ဘိုက်ကညာနဲ့စိုက်ပြီးတော့ကြည့်နေရင်မာထင်ရှားသလဲဆိုတော့တောင်းနေတဲ့သဘောလည်းထင်ရှားတယ်လှုပ်ရှားတဲ့သဘောလည်းထင်ရှားတယ်တဏှာတဏှာကိုရွှေ့ဆောင်နေတဲ့သဘောလည်းထင်ရှားတယ်ဒီထဲမှာတောင်းနေတဲ့သဘောကဝါယောဓာရဲ့ဝိသမနာလက္ခဏာတဲ့လှုပ်ရှားတဲ့သဘောကဝါယောဓာရဲ့သမှုရိနာရတာတဲ့တဏှာတဏှာကိုရွှေ့ဆောင်နေတယ်လို့ထင်ရတာကဝါယောဓာရဲ့အဘိနိဟာရပစ္စုပ္ပန်တဲ့ဝါယောဓာကိုအမှန်တိုင်းသိရင်ဒီလက္ခဏာဒီရတာဒီပစ္စုပ္ပန်အနေနဲ့သိရတယ်ဒါကြောင့်အဲ့ဒီလက္ခဏာရတာပစ္စုပ္ပန်နဲ့အမှန်တိုင်းသိအောင်လို့ယူရတာတဲ့ဝိပဿနာဆိုတာယုတ်တရားနာတရားတွေကိုသဘောမှအတိုင်းသိတဲ့နာမရူပပရိစ္ဆေညာကစပြီးအထုရတယ်။ယုံနာနှပါးတွေကလည်းဝိပဿနာတသက်ကစပြီးရှုတဲ့ဝိပဿနာယနိကပုဂ္ဂိုလ်မှဆိုရင်ယုတ်တရားကစပြီးရှုရတယ်။ရှုတော့ဘယ်လိုရှုရသလဲဆိုရင်လက္ခဏာရာသာရိဝတိနာပဋိကေတပါလို့ဝိသုဒ္ဓိမကမင်းဆိုထားတယ်။လက္ခဏာရာသာရိဝတိနာသဘာဝလက္ခဏာရတာစသည်တို့ရဲ့လိုအားဖြင့်ပြိဂေတာပါအသိစီအယူအကုန်ယုတ်တရားပဲဖြစ်ဖြစ်နန္တရားပဲဖြစ်ဖြစ်ဝိပဿနာစသည်ရှိရင်သဘာဝလက္ခဏာနဲ့ရင်းနဲ့ရှုရမယ်ရတာနဲ့ရင်းနဲ့ရှုရမယ်ပြီးတော့အာရိစသည်ဆိုတဲ့စကားအရပစ္စုပ္ပန်နဲ့ရင်းနဲ့ရှုရမယ်တဲ့ဒီနေရာမှာအဘိဓမ္မာရသင်္ခါလို့ခေါ်တဲ့သိညုတ်ကျမ်းကကြားဆိုထားတာလဲသူတို့လေးနဲ့နာကျင်ပါတယ်ဘယ်လိုလဲဆိုတော့လက္ခဏာရတာပစ္စုပ္ပန်နာပရထနာဝေဒေနနာမရူပပရိဂောဒိဋ္ဌိဝိတုဒိနာမတဲ့လက္ခဏာရတာပစ္စုပ္ပန်နာပရထနာဝေဒေနလက္ခဏာအလိုသ သဘာလိုသစ္စုပ္ပထာလိုပရဒံလိုအပြင်နာမရူပါပရိခေါအနယုတ်ကိုသိသိချင်းရှုခြင်းသည်ဒိဋ္ဌိဝိသုဒ္ဓိနာမဒိဋ္ဌိဝိသုဒ္ဓိမြည်ပါတယ်တဲ့ဆိုလိုတာကတော့ဝိပဿနာဆိုတာအခြေခံဖြင့်နဲ့နာယုတ်ကိုသိသိတဲ့နာမရူပါပရိစ္ဆေညာကစပြီးတော့ရှုရတယ်ဝိသုဒ္ဓိခုနှစ်ပါးထဲမှာဆိုရင်သီလဝိသုဒ္ဓိနဲ့စိတ်တဝိသုဒ္ဓိပြည့်စုံပြီးတဲ့နောက်ဒိဋ္ဌိဝိသုဒ္ဓိကပဲစရတယ်အဲ့ဒီနာမရူပပရိစ္ဆေညာနဲ့ဒိဋ္ဌိဝိသုဒ္ဓိပြည့်စုံအောင်နံတရားယုတ်တရားတွေကိုလက္ခဏာလိုအားဖြင့်လည်းသိသိရှုမှတ်ပြီးပြီးရတယ်။သာသပစ္စုပ္ပန်ဗရထံတို့လိုအားဖြင့်လည်းသိသိရှုမှတ်ပြီးပြီးရတယ်။ဒီလိုသိသိရှုမှတ်ပြီးတော့နာယုံနှစ်ပါးကိုပိုင်းခြားပြီးပြီးတာဟာနာမရူပပရိစ္ဆေညာခေါ်တယ်။အဲ့ဒီညာညင်းကျက်တဲ့အခါမှာဒိဋ္ဌိဝိသုဒ္ဓိဖြစ်တယ်လို့ဆိုလိုပါတယ်။ဒီထဲမှာလက္ခဏာလိုအားဖြင့်သိရဆိုတာယုံနာတို့ရဲ့အထယ်ကိုဖြစ်တဲ့သဘောလက္ခဏာကိုသိတာပါပဲ။သာသာလိုအားဖြင့်သိရဆိုတာကလည်းအဲဒီယုံနာတွေရဲ့ကိစ္စရာသကိုသိတာပါပဲ။သစ္ဆုရာလိုအားဖြင့်သိရဆိုတာကလည်းအဲဒီယုံနာတွေရဲ့ရှင်ပေါ်ဆုံးအချင်းရာပစ္စုပ္ပထံကိုသိတာပါ။မရထံကိုသိဖို့ကတော့ဝိပဿနာရှုခါးစားမှမလွတ်လာသေးပါဘူး။ဒါကြောင့်ဒီမှာလက္ခဏာရဲ့ရာသရဲ့ပစ္စုပ္ပန်ရဲ့ဒီသုံးမျိုးနဲ့ဒီပုံကိုသာပြင့်ပြသွားမယ်။ဘုဒ္ဓပြခဲ့တဲ့ဝိသုဒ္ဓိမေမာယောဗိဓမ္မာရသင်္ဃာကျမ်းမာယောနာယုတ်တို့ကိုအမည်နာမနဲ့ရှုရမယ်လို့မပြဘူး။အရေးအတွက်ကနာသင်္ချာနဲ့ရှုရမယ်လို့လည်းမပြဘူး။အမုတ်အမုတ်အထေရယနဲ့ရှုရမယ်လို့လည်းမပြဘူး။ဘွားဘွားဘွားဘွားဖြစ်နေပုံနဲ့ရှုရမယ်လို့လည်းမပြဘူး။အမှန်ပြထားတာကတော့လက္ခဏာရာသာစသည်တော့နဲ့သာရှိရမယ်လို့ပြထားပါတယ်။အဲဒါကိုအထူးသတိပြုကြဖို့ပါပဲ။အဲဒါကိုသတိမပြုရင်ဘာဘာဘာဘာပညာအမုံမုံပညာအရေးအတွက်ပညာအမိနာပဲပညာတွေရောက်ကုန်တာတဲ့။နန္တရားယုတ်တရားတွေကိုလက္ခဏာရာသာစသည်နဲ့ရှိရမယ်လို့အထာကထာများကပြဆိုထားတဲ့အတိုင်းဝါယောဓယုတ်ကိုရှိရင်သူ့လက္ခဏာသူ့ရာသာသူပြစုပ္ပန်များနဲ့ကျွတ်လိုက်မယ်။အဲဒီတော့ဝါယောဓရဲ့လက္ခဏာကဘာလဲဆိုလို့ရှိရင်ဝိထာမနာလက္ခဏာဝါယောဓတုဝါယောဓတုဝါယောဓတိဝိထာမနာလက္ခဏာထောက်ခံတောင်းတင်းခြင်းလက္ခဏာရှိပါတယ်။လက္ခဏာဆိုတာအထယ်ကိုသဘောပဲ။ဒါကြောင့်ထောက်ခံတောင်းတင်းတာဟာဝါယောဓရဲ့အထယ်ကိုပဲ။အဲဒီထောက်ခံတာတောင်းတင်းတာဒီပင်လင်းဝါယောဓပဲလို့မှတ်ရမယ်။ဝါယောဓရဲ့ရာသာဘာလဲဆိုရင်သမှုရိနရာသာလို့မိတ်ဆိုထားတဲ့အတိုင်းလှုပ်ရှားခြင်းဟာသူရာသာသူကိစ္စပါပဲ။ဝါယောဓရဲ့ပစ္စုထံကဘာလဲဆိုရင်ဘိညာရာပစ္စုပ္ပန်နာလို့မိတ်ဆိုထားတဲ့အတိုင်းပြည့်စုံဆောင်ခြင်းဟာသူပစ္စုပ္ပန်ပါပဲ။ပစ္စုပ္ပန်ဆိုတာရှုနေတဲ့ယောဂီရဲ့ညာထဲမှာအချင်းပေါ်လာတဲ့အချင်းရာပါပဲ။ဝါယောဓကိုရှုနေရင်တဏှာတဏှာကိုကျွေ့ဆောင်နေတယ်တွန်းဆောင်နေတယ်ဆွဲဆောင်နေတယ်လို့ယောဂီရဲ့ညာထဲမှာသင်ပေါ်လာတာပါလေအဲ့ဒါဟာဝါယောဓရဲ့ပစ္စုပ္ပန်မှာပဲဝမ်ပိုက်ကဖောင်းနာပိန်နာကိုရှုနေရင်ဗိုက်ထဲကတောင်းနေတာလှူကြတာတွေပြည့်တူရခြင်းကျွေ့ဆောင်နေတာတွေဒါတွေကိုသင်ကြားသိနေတာပဲအဲ့ဒါတွေဟာဝါယောဓရဲ့လက္ခဏာရာသာပစ္စုပ္ပန်နေတယ်ဒီဝါယောဓကအရေးကြီးပါတယ်ရည်ရနာသုတ်ဒေသနာကာနုပဒနာအရိယာပထပိုင်းနဲ့သံသညာပိုင်းမှာအထာရဆရာကဒီဝါယောဓကိုကြည့်ပဒနာအချင်းဖွင့်ပြပြထားပါတယ်ဖွင့်ပုံပါဠိတော်ကစပြီးတော့ထုတ်ပြတယ်ကိစ္စံတော်ဝါကိစ္စမိတိပဇာနာတိဒါကမြတ်စွာဘုရားဟောတဲ့ပါဠိလေကိစ္စံတော်ဝါသွားသည်ရှိတော်လီဝါသွားလင်းလီကိစ္စမိတိသွားသည်ဟု၍ပဇာနာတိသိသွားတိုင်းသွားတိုင်းသွားတဲ့မူရာရုပ်ကိုသွားတယ်သွားတယ်လို့မပြတ်ရှုပြီးပြီးဖို့ဉာဏ်ကြထားပါတယ်အဲဒီလိုရှုတော့ဉာဏ်နဲ့ပိုင်းခြားပြီးပြီးပုံကိုအထာထာမှာဒီလိုဖွင့်ပြထားပါတယ်ဣဇာမိဒီစိတ်တံဥပိ္ပဇ္ဇတိတံဝါယံဇနေတိဝါယောဝိညာတိံဇနေတိသေတကိယဝါယောဓာတဝိဖာရေနသကလကာယတာပုရတောပိညာရောဂမနံတိဥစ္စတိဣဇာမိဒီစိတ်တံသွားမယ်ကြံသောစိတ်သည်ဥပ္ပဇ္ဇတိဖြစ်ပေါ်လာ၏။တန်ထိုစိတ်သည်ဝါယံတောင်းတင်းလှုပ်ရှားသောလေယုတ်ကိုဇနေတိဖြစ်ပေါ်စေ၏။ ဝါရောလေးယုတ်သည်ဝိညာတံဝိညာတိန်တွန်းကံမှုတတိအထုဟုသောဝိညာယုတ်ကိုဇနေတိဖြစ်ပေါ်စေ၏စိတ်တကရိယာဝါရောရတုဖာရိနံစိတ်ကပြုအပ်သောဝါစိတ်ကြောင့်ဖြစ်သောတောင်းနှင်းလှုပ်ရှားမှု၏ပြန့်နှံ့လှုပ်ရွာခြင်းကြောင့်သကလကာယတာတကိုယ်လုံးဤပုရတော်ပြီနေအရောစိတ်သက်သောရှေးရှုဆောင်သွားခြင်းကိုကမနာတုစတိသွားခြင်းဟုခေါ်ဆိုအပ်၏ဒီလိုသိပါတယ်သူလိုတာကတော့သွားတိုင်းသွားတိုင်းသွားတယ်သွားတယ်လို့မပြတ်ရှုနေတဲ့ယောဂီကဒီလိုသိပါတယ်သွားမယ်ကြမ်းတဲ့စိတ်ကလေးကရှေးဥစွာဖြစ်ပေါ်လာတယ်အဲ့ဒီစိတ်ကြောင့်တောင်းနှင်းလှုပ်ရှားမှုတွေကိုယ်ထဲမှာအနှံပြဖြစ်ပေါ်လာတယ်အဲ့ဒီတောင်းနှင်းလှုပ်ရှားမှုတွေကိုယ်ထဲမှာအနှံပြဖြစ်ပေါ်ပြီးလုံရှားတွန်းကံတော့ကြောင့်ရုပ်ကိုကြီးကပြွေချင်းရွေ့ရွေ့သွားတာကိုငါသွားတယ်သူသွားတယ်လို့ခေါ်ရတာပဲအမှန်မှာတော့သွားတယ်ငါတော့သူကောင်ရဲ့လို့မရှိဘူးသွားခြင်းနဲ့စိတ်နဲ့လှုပ်ရှားရုပ်ဒီနှမျိုးပဲရှိတယ်လို့ဒီလိုသိသွားပါတယ်အဲ့ဒါအဓိကဒါကဖွင့်ပြထားပုံပါပဲဒီတရားစကားထဲမှာတောင်းတဲ့လှုပ်ရှားမှုဝါယောရတိပုံကိုဗရာမပြုပြီးပြထားပါတယ်ဒါကြောင့်ဒီဝါယောရကိုလက္ခဏာရတာပစ္စုပ္ပထာနဲ့ကြာကြာနာနာနားလည်ထားရင်မိမိတို့ရှုနေတာဟာသဘာဝကြမကြကိုဆုံးဖြတ်နိုင်ပါလေ။ဒါကြောင့်ဒီဝါယောရကိုတူတူနဲ့မှတ်ရအောင်ဆုံးဖို့ကလေးပေးဦးမယ်။ဒီသံမုတ်ကလည်းအသေးစားတော့မဟုတ်ပါဘူးမကြမကြဟောနေတဲ့ဆုံးဖို့ကလေးပါပဲ။အဲ့ဒီသံမုတ်ကသောက်တန်တောင်းနှင်းကြော်ခြင်းတည်းရင်းရိုင်းလှုပ်ရှားရွေသွားရသည်သူလိုရပဲတွန်းလျက်တောင်းသည်ဝါယောဓာတိမမြယောဂီဒါပါပဲ